ထိုင်းနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေနေအိမ်ပြန်ခွင့်ရနိုင်ကြပြီဖြစ်ပြီးသူတို့အားလုံးကိုကိုဗစ် -19 ရောဂါစစ်ဆေးသွားမယ့်အကြောင်းကိုပြောပြပါမယ်ကျွန်မအေးမှာပါကိုဗစ်အရေးပေါ်ကာလညမထွက်ရအမိန့်နဲ့နေမြေဖြတ်တန်းခွင့်ပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့နေရပြန်ခွင့်ပေးခဲ့ပါတယ်မြန်မာဘက်ကတော့ဒီနေ့ဝင်လာသူ400ကျော်ရှိနိုင်တယ်လို့ခန့်မှန်းထားပြီးအားလုံးကိုအထူးအစီအစဉ်အနေနဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးသွားမှာဖြစ်ကြောင်းပြည်ပနယ်မြောက်ဒီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်ဒီနေ့ဆက်ပြီးတော့ကျွန်တော်တို့ထက်ပြီးတော့တိုးမြင့်ဆောင်ရတာကတော့ဝင်လာတဲ့လူအားလုံးကိုဗစ်ဖြစ်ပြီးမှသာလျှင်ကျွန်တော်ကွာရန်တင်းစင်တာကိုပို့မှာမှာဆိုတော့ဟိုတိုင်အောင်ရှိနေတာကသားတစ်ပြည်ဒီ130ခလေးတယောက်နဲ့ဆိုရင်130ယောက်အဲ့တော့ဟိုမနက်ပိုင်းကြီးဒီကျန်တဲ့အကြောင်းမျိုးကြောင့်ဒီကျွန်တော်တို့တက်ကြံရင်းရောက်နေတာ100ယောက်ဆိုတော့312ယောက်312ယောက်ပြင်ခုနဆက်ပြီးဝင်တာ38ယောက်မှာ319ဒီပြင်နောက်ထပ်ဒီနေ့လာတာနဲ့ကျန်တဲ့အခွင့်နဲ့ဆိုရင်ဒါကျန်တဲ့ဒီနေ့450လောက်ဖြစ်သွားနိုင်တယ်မှာဟုတ်ကဲ့တော့349ပေါ့သူပြီးတော့အဲ့ဒီလူတွေအားလုံးကိုလက်ရှိကျွန်တော်တို့အကောင့်တို့ဘက်နှကောင့်တို့ဘက်ကျွန်တော်ယူနေမှာယူမယ်ယူပြီးရင်ကျွန်တော်တို့ကြံကုန်ပို့မယ်မှာကြံကုန်ပို့ပြီးတော့နောက်တည့်ရဆိုရင်တမန်ပြင်နောက်တည့်ရဆိုရင်ရက်သက်ပြရမှာပေါ့ရက်သက်ပြရရင် positive ဆိုရင်ကျွန်တော်တို့ကဒီပါကြီးသိအောင်လုပ်မယ်မှာအဲတကယ်လို့ negative ဆိုရင်တော့သက်ဆိုင်ရာ quarantine ပေါ့ကျွန်တော်တို့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ quarantine ပေါ့သက်ဆိုင်ရာတိုင်းဒေသကြီးဒီနေ့သက်ဆိုင်ရာတိုင်းဒေသကြီးဒီနေ့ကျွန်တော်တို့ချိတ်ဆက်ပြီးတော့ quarantine ဆက်လာတယ်ပို့မှာခဏ
COVID-19 အရေးပေါ်ကြီးညာထားတဲ့ထိုင်းနိုင်ငံမှာအလုတ်လက်မဲ့ဖြစ်ပြီးပိတ်မိနေတဲ့မြန်မာနိုင်ငံသားတွေအတွက်ထိုင်းဆိုရကရက်ပေါင်း60လမ်းဖွင့်ပေးခဲ့တာကြောင့်မေလ22ရက်နေ့ညကစပြီးမြန်မာနိုင်ငံသားတွေနေဆက်ကိုစသွားခွင့်ရလာကြတာပါဒါဟာထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့စီစဉ်ရတာဖြစ်တဲ့အကြောင်းတက္ကသိုလ်မြို့တော်ဝင် Mr. Osit Sanhantarak ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ก็คิดว่ามาเนี่ย250คนแรกนะครับที่เดินทางมาในวันเนี้ยก็มาโดยรถบัสนะครับ
ဒီကနေ့မြန်မာနိုင်ငံသားတွေတက်ခရိုင်ကိုပြန်ရောက်လာကြပါပြီ။ဘန်ကောက်ကနေလာကြတာကတော့210ဦးပါ။ညမထွက်ရမိတ်ထုတ်ပြန်ထားကြမှာပဲ။သူတို့ကိုချောချောမွေ့မွေ့ဖြစ်အောင်တက်ခရိုင်နေဆက်ဂိတ်တွေကနေဆောင်ရွက်ပေးနေပါတယ်။မြန်မာနိုင်ငံဘက်ကိုရောက်တော့လေသူတို့ကိုကားတွေကလာခေါ်သွားပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုလို့ပြန်ခွင့်ရတဲ့မြန်မာနိုင်ငံသားတွေဟာပြန်လို့တဲ့အကြောင်းမြန်မာတန်ယုံနဲ့အလုသမားရေးရအဖွဲ့တွေထံမှစည်ရင်ပေးသွင်းထားရသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလဖြစ်နေတာကြောင့်ထိုင်းစစ်ဘက်ဆိုင်ရာအာဏာပိုင်တွေကယာယီခီးသွားလာခွင့်ပြုချက်ရရှိထားသူများဖြစ်ပါတယ်။အခုဆိုရင်နေ့စဉ်ပြန်ခွင့်ရသူလူဦးရေကတနေ့တဲ့တနေ့ပိုများလာတယ်ဆိုပြီးရှေ့တောင်လို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်။အခုလည်းကျွန်တော်တို့ကမနေ့ကနေ့တက်ဆက်ဆိုနေဒီနေ့ဒုတိယနေ့နဲ့ဒီနေ့စီက336ဖြစ်တယ်လို့နောက်ပြန်မှ462တောင်ဖြစ်ပြောကြလို့ဆိုတော့ကျွန်တော်ထင်ပါတယ်။တန်မှုကြီးကိုတည်းပြောကြတာသာထွက်လို့ရအောင်လို့ပဲကျွန်တော်ကတာထွက်လိုက်တဲ့အနေနဲ့အလောက်သွားတာပါတဲ့နောက်ပိုင်းမှာဒီတဲ့မြားပြတဲ့နှုံးသားတွေနဲ့သွားလို့ရအောင်စောင့်ရွက်မယ
်အလုံးလက်မဲ့ဖြစ်ပြီးနေရပြင်ညင်သူအလုံးသမားလူဦးရေ3000လောက်ဟာမြန်မာတန်ရုံးကိုစည်ရင်းပေးသွင်းထားပေမဲ့ကားကမတက်နိုင်တဲ့အလုံးသမားတွေရှိတာကြောင့်နိုင်ငံအစိုးရတွေဘက်ကစဉ်းစားပေးဖို့လိုအပ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်နေရပြင်အလုံးသမားတွေဟာတဦးဖို့ဘတ်ငွေ1200လောက်ထိအကုန်ကျခံပြီးပြန်နေကြရတာပါအရင်နှုန်းကတော့ကားကဟာအုပ်ဖို့ဘတ်ငွေ400ကနေ900ဝန်းကျင်လောက်ပဲကုန်ကြပါရယ်ကိုဗစ် -19 ရေးပေါ်ကာလမှာကျန်းမာရေးဆောင်ရွက်ချက်အရကားပေါ်ကိုလိုက်ပါမဲ့လူဦးရေရှော့ချလိုက်တာကြောင့်ကားတစ်စီးမှာလူဦးရေ22ဦးသာလိုက်ပါခွင့်ရပါတယ်နေထိုင်စားတောက်ရေးခက်ခဲပြီးအလုပ်လက်မဲ့ဖြစ်နေတဲ့အချိန်မှာတော့အလုပ်သမားတွေအတွက်ကားကအခက်ခဲကြုံနေကြရတာလည်းဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ